မြန်မာနိုင်ငံကိုရောက်ရှိနေတဲ့ဒီမိုကရေစီလွတ်ခွင့်ရေးနဲ့အလို့သမားရေးရာအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးတွန်မာလီနော့စကီနဲ့လူဦးရေဒုက္ခသည်နဲ့ရွှေ့ပြောင်းနေထိုင်မှုဆိုင်ရာအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးအန်ရစ်ချတ်တို့ဦးဆောင်တဲ့အမေရိကန်ကိုယ်စားလှယ်အဖွဲ့ဟာဇန်နဝါရီလ14ရက်နဲ့15ရက်နှစ်ရက်ကြာနေပြီးတော့မှကျင်းပတဲ့ဒုတိယအကြိမ်အမေရိကန်မြန်မာလူ့အခွင့်အရေးဆွေးနွေးပွဲကိုတက်ရောက်ခဲ့ကြပါတယ်ဒီဆွေးနွေးပွဲကိုမြန်မာကိုယ်စားလှယ်တွေဘက်ကဦးဆောင်ဆွေးနွေးခဲ့တဲ့ဒုတိယနိုင်ငံခြားရေးဝန်ကြီးဦးတန့်ကျော်ကိုနှစ်ရက်ကြာဆွေးနွေးခဲ့တဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးဒေါခင်စိုးဝင်းကတီးတန့်ဆက်သွယ်မေးမြန်းထားတာမှာတော့ဦးတန့်ကျော်ကအခုလိုစပြီးတော့ပြောပါတယ
်ဆွေးနွေးတဲ့အချိန်မှာဟိုဘာသာရေးတွေတော့အများကြီးပေါ့နော်ဟိုကောင်းစင်နေလည်းအများကြီးပါအလုတ်သမားကိစ္စအလုတ်သမားကိစ္စဆိုလို့ရှိရင်မြန်မာနိုင်ငံနဲ့ဒီအခုအမေရိကန်ကြားမှာကျွန်တော်တို့ရဲ့ဆောင်ရွက်ချက်တွေပေါ်မှာသူတို့ဟိုကျင့်တဲ့အားရတယ်။နောက်ဆက်ပြီးတော့ကျွန်တော်ဆောင်ရွက်ချက်တွေကိုဆက်ပြီးတော့တို့အနေနဲ့အားပေးရဆိုတဲ့ဟာကိုအဓိကထားပြီးတို့ပြောပါတယ်။နော်ဒီမျိုးနဲ့ပတ်သက်တဲ့ကိစ္စပေါ့နော် land rights နဲ့ကိစ္စပဲပတ်သက်ပြီးတော့လည်းဆွေးနွေးကြပါတယ်။ဆွေးနွေးတဲ့အခါမှာဒီကိစ္စရဲ့နည်းနည်းမှုပေါ့နော်ဒီကိစ္စရဲ့အရေးပါမှု customary land tenure ပေါ့နော်ဒီဟိုမျိုးတွေကိုငှားတဲ့ကိစ္စဟိုနှစ်ဖက်ကြားမှာအမြင်ဖလှယ်ပါတယ်။အဓိကတော့ National Land Use Policy ပေါ်မှာနှစ်ဖက်ကြားမှာဒါပြည်သူလူထုပေါ့ Public Consultation ပေါ့နော်ဒါလုပ်တဲ့နယ်ဒါအရေးကြီးတယ်ဒါမဲ့လို့ဒီကိစ္စကဟလာအချိန်နည်းတော့ပြေးရမယ်ဆိုတဲ့ဟာမျိုးတော့သူတို့လည်းမြင်ပါတယ်ကျွန်တော်လည်းမြင်ပါတယ်အဲ့ဒါမျိုးမြင်တာတော့ဟိုနှစ်ဖက်ကြားမှာဆွေးနွေးတယ်
ဟုတ်ကဲ့ပါဟိုဒီအမေရိကန်ကဒီဝန်နိုင်ငံခြားရေးဝန်ကြီးတွေပဲဒါလာဒီဘသူပဲအရေးကြီးတဲ့ပုဂ္ဂိုလ်တွေလာတဲ့နေရာမှာဒီမြန်မာစစ်တပ်ကနေပြီးတော့ဟိုတင်ယူထားတဲ့လေယာဉ်မြေတွေကိစ္စပြန်ပေးဖို့တိုက်တွန်းလေးရှိပါတယ်အဲ့ဒီကိစ္စနဲ့ပတ်သက်လို့ဒီနေ့ဆွေးနွေးကြပါသေးတာရှင
်အဲ့ဒီဥစ္စာတော့မနေ့ကဆွေးနွေးပါတယ်မနေ့ကဆွေးနွေးပွဲမှာကာကွယ်ရေးဝန်ဌာနကဗိုလ်ချုပ်ကြီးစာဖြေဝင်ဒုတိယဝန်ကြီးဗိုလ်ချုပ်အောင်တော်စစ်ဥပဒေချုပ်ဒုတိယဗိုလ်ချုပ်ကြီးရဲအောင်တို့ကိုယ်တိုင်တက်ပြီးတော့ဒါအဲ့ဒါတမ္မတော်နဲ့ဒီအပိုင်းမှာဆွေးနွေးတဲ့အခါမှာတမ္မတော်ကနေပြီးတော့ဒီမြေကိစ္စတွေပေါ့လေဒါတွေကိုလည်းဆွေးနွေးပါတယ်ဒါနှစ်ဖက်ကြားမှာဟလာပြည်ပြည်လည်းလည်းဆွေးနွေးပြီးတော့ဟလာဒီကိစ္စရဲ့ဟလာဒီအတိတ်နဲ့ကိုလည်းအကုန်လုံးဟိုလေ့လာပြီးတော့ဟိုလိုအပ်တဲ့အမြင်ပေါ့နော်အမြင်ဖလှယ်ကြပါတယ်
ဟုတ်ကဲ့ပါနောက်တစ်ခုကဒီမြန်မာနိုင်ငံရဲ့အခုဒါမဲ့2015မှာကျင်းပမဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့သူတို့အဘက်ကနေပြီးတော့တိုက်တွန်းတာအကြံပေးတာရှိပါလားရှင
်ရှိပါတယ်ဟိုရွေးကောက်ပွဲမှာဟိုပထမဆုံးချက်ကတော့ပေါ့နော် election နဲ့ပတ်သက်တဲ့အထောက်အကူပေါ့ကျွန်တော်တို့ assistant ဟိုသူတို့နေပေးနိုင်တယ်ကျွန်တော်တို့ကလည်းဒီအထောက်အကူဟလာပေးရတဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကလည်းဒါဟလာတို့အပ်လို့ရှိရင်ဝင်တော်သားနဲ့ကြိုဆိုမယ်နောက်ပြီးတော့ကျွန်တော်တို့မြန်မာဘက်ကနေပြီးတော့ဒါကျွန်တော်တို့ဘက်ကနေပြီးတော့ဒီဒါမဲ့ရွေးကောက်ပွဲကိုနော်ဒီ credible ဖြစ်အောင် transparent ဖြစ်အောင်ဟိုကျွန်တော်တို့ဘက်ကရှောင်ရွက်မယ်ဆိုတော့ဒီ commitment ပေါ့နော်အဲ့ဒါကိုကျွန်တော်တို့ဘက်ကလာသူတို့ကိုပြောကြတဲ့အတွက်သူတို့ကဒါကိုဝန်တာကြောင်းကြိုဆိုကြောင်းကျွန်တော်တို့ကိုဟိုသူတို့ပြန်လည်ပြီးအသိပေးပါတယ
်ဟုတ်ကဲ့ပါနောက်တစ်ခုကမြန်မာနိုင်ငံရဲ့အခုလက်ရှိဟို account ထဲပုံနေတဲ့ဒီအပြစ်ခတ်ရစေးရေးနဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေနဲ့အပြစ်ခတ်ရစေးရေးနဲ့ငြိမ်းချမ်းရေးကိစ္စနဲ့ပတ်သက်ပြီးတော့ကောသူတို့အနေနဲ့ဟိုပံ့ပိုးဖို့ရှိပါလားရှင
်ငြိမ်းချမ်းရေးကိစ္စမှာဟိုထက်သွင်းဆွေးနွေးပါတယ်လာတဲ့ delegation ပေါ့နော်ဒီဟို dialogue လုပ်တဲ့ delegation အဖွဲ့ကကျွန်တော်တို့နဲ့မဆွေးနွေးဒီမှာကချင်ပြည်နယ်သွားပါတယ်နော်ကချင်ပြည်နယ်သွားပြီးသူတို့လေ့လာတယ်လေ့လာတဲ့အခါမှာဒီ IDP scan တွေပေါ့IDP scan นี่มาဟာဒီဒူသားချင်းဆန္ဒရဲ့အကူအညီတွေဟာလိုနေတယ်ဆိုတဲ့ကိစ္စကိုဟိုကျွန်တော်တို့အသိပေးပါတယ်အဲ့တော့အဲ့ဒီအတွက်ကိုကျွန်တော်တို့ကညှိနှိုင်းရှာဖို့เนาะကျွန်တော်တို့ဘက်ကလည်းဟာကြုံတွေ့နေရတဲ့ဒီဒူသားချင်းဆန္ဒမှုအခက်အခဲဒါနဲ့ဆန္ဒမှုကိစ္စတွေမှာဟာကြုံတွေ့နေရတဲ့ဒါအချို့အခက်အခဲတွေပေါ့เนาะကျွန်တော်တို့ရဲ့စိုးရိမ်မှုတွေဒီဒါတွေလို့လည်းကျွန်တော်တို့ရှင်းပြပါတယ်သို့တော်လည်းဒါဟာဟိုဒူသားချင်းဆန္ဒမှုဖြစ်တဲ့အတွက်အထူးအရေးကြီးတယ်နော်ဒီဟာကိုစနစ်တကျဟလာမဖက်ချားမှာထင်တာမြင်တာဖြစ်အောင်လုပ်ဖို့လိုအပ်တယ်ကျွန်တော်တို့ပို့လိုက်တဲ့ဟလာဒီကဒီကနေယူသွားတဲ့လူတိုင်းစန္ဒမှုစန္ဒမှုဒီပစ္စည်းတွေဟာတကယ်လိုအပ်တဲ့လူတွေရှိဦးနော်ဒီ IDP camp ကိုရောက်ဖို့တကယ်လိုအပ်တယ်အဲ့လိုလိုအပ်ရောက်အောင်ဘယ်လိုပူးပေါင်းဆောင်ရွက်မလဲဘာလို့တစ်ခါလဲနေပြည်တော်ဟလာအချို့ဟာတွေကကျွန်တော်ရဲ့ဒီကနေပြည်တော်မှာမရှိဘူး KIA နေပြည်တော်မှာရှိတဲ့အတွက်ဒီရောက်ဖို့တကယ်လိုတဲ့လူရောက်ဖို့အရေးကြီးတယ်ဆိုတဲ့ဟာကိုတော့နှစ်ဖက်လုံးကဒါသဘောတူကြပါတယ်
ဟုတ်ကဲ့ပါနောက်တစ်ခုကသူတို့အများဟိုစိုးရိမ်နိုင်ငံတကာကနေပြီးတော့အများအားစိုးရိမ်မကင်းဖြစ်တယ်လို့ပြောပြောနေတဲ့ဒီခိုင်ပြည်နယ်မှာနေတဲ့လူနည်းစုပေါ့နော်ဒီရိုဟင်ဂျာတွေနဲ့ပတ်သက်လို့ရောသူတို့အနေနဲ့ဗားရီများထပ်ပြီးတော့ပြောတာရှိပါသေးလိမ့်ရှင
်ဟိုရခိုင်ကိစ္စနဲ့ပတ်သက်ပြီးတော့ဒီနေ့ဆွေးနွေးပါတယ်ဆွေးနွေးတဲ့အခါမှာကျွန်တော်တို့ကဟိုပါပေါ့ဒုမကြီးကြပ်ရေးဝန်ကြီးကိုယ်တိုင်လာရောက်ပြီးတော့နော်ဒီရခိုင်ပြည်နယ်အခြေအနေကိုနော်လက်ရှိဆောင်ရွက်နေတဲ့အခြေအနေအားလုံးအရှင်းပြပါတယ်အဲ့တော့ဒီနေရာမှာဟလာမြန်မာနိုင်ငံသားကျွန်တော်တို့ကဟလာပေးလို့ရတဲ့ဒီအခြေအနေเนาะပေးလို့မရတဲ့အခြေအနေကိုအဓိကဆွေးနွေးပါတယ်အထူးသဖြင့်ဟလာရခိုင်ကိစ္စမှာဒုသားချင်းစာနာမှုဒါနဲ့ပတ်သက်ပြီးတော့ဒါအရေးကြီးဆုံးနောက်ပြီးတော့စီးပွားရေးပေါ့เนาะကုမှုတက်မှုဟာအခြေခံကြတယ်ဆိုတာကိုပြောသလိုเนาะတစ်ဖက်မှာဒီဒုက္ခတဲ့စခန်းမှာဟလာရှိနေတဲ့သူတွေရဲ့เนาะရှေ့ရေးပေါ့เนาะဟလာအဲ့ဒါနဲ့ပတ်သက်ပြီးတော့အပြန်လာအမြင်ချင်းဖလဲပြီးတော့ဆွေးနွေးမှုပြုခဲ့ပါလေ
ဟုတ်ကဲ့ပါအခုဒီအဖွဲ့လာတဲ့ခါမှာဒီနိုင်ငံတော်သမ္မတနဲ့ရောသမ္မတကြီးနဲ့ရောတွေ့ဆုံခွင့်ရခဲ့ပါလားရှင
်ဟောနိုင်ငံတော်သမ္မတကြီးနဲ့တော့တို့လည်းမတောင်းပါဘူးအဓိကကတော့ဒီအဖွဲ့ကရခိုင်ပြည်နယ်ကိုသွားပါတယ်ကချင်ပြည်နယ်ကိုသွားပါတယ်ရန်ကုန်မြို့မှာဒီကျွန်တော်တို့ Civil Society ပေါ့နော်အဖွဲ့အစည်းစုံနဲ့လည်းတို့တွေ့ပါတယ်နောက်ပြီးတော့နေပြီးတော့မှ2ရက်ပေါ့ကျွန်တော်တို့14ရက်တနေ့ကို15ရက်ကလည်းကျွန်တော်တို့ညနေ4နာရီလောက်ထိဆွေးနွေးအမြင်ချင်းဖလှယ်ပါတယ်။အခုကဒုတိယအကြိမ်ဖြစ်တဲ့အတွက်ပထမအကြိမ်ကတော့ပို့ပြီးတော့ဟိုနည်းနည်းချင်းချင်းနဲ့ပို့ပြီးတော့ဟိုအနှစ်တရာရှိရှိဆွေးနွေးနိုင်လို့ပဲကျွန်တော်အနေနဲ့ယူဆပါတယ်
။ဒါကတော့ဒေါက်ခင်ဆိုဝင်းဆက်သွယ်မိမြန်တင်ပြခဲ့တာဖြစ်ပါတယ်ရှင်။